ုရသမဂ္ဂတွေ့မှုချုပ်ဟာရုရှားသမ္မတယူကရိန်းသမ္မတနဲ့ဒီဘက်တွင်မှတီးခြားတွေ့ဆုံမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတရက်စ်ဟာရုရှားသမ္မတဗလာဒီမာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဂ်ရုနဲ့မော်စကိုမှာအင်္ဂါနေ့တွေ့ဆုံမှာဖြစ်တယ်လို့ရုရှားဆိုရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကတောက်ကြနေကအတည်ပြုပြောကြပါတယ်။အရင်နောက်ကုလသမဂ္ဂတွေ့မှုချုပ်ဟာယူကရိန်းကိုတွားရောက်ပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့နိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာတို့နဲ့တတပိနေ့မှာတွေ့ဆုံမှာပါ။ခီးစဉ်တစ်ခုစလုံးမှာအပြစ်ခတ်ရဆက်ပြီးလူတွေရဲ့လုံခြုံရေးအတွက်ချက်ချင်းလှုပ်ဆောင်နိုင်မဲ့ခြေလှမ်းတွေကိုဆွေးနွေးဖို့ရည်ရထားတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူအရီကန်နက်ကိုကပြောပါတယ်။လွန်ခဲ့တဲ့နှစ်လရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ကြတဲ့ကကုလသမဂ္ဂအတွင်းမှုချုပ်ကအပြစ်ခတ်ရဆက်ကြဖို့တောက်ဆိုခဲ့ပြီးသူရဲ့ကုလသမဂ္ဂအတွင်းမှုချုပ်တက်တန်းငန်းနေမှာစိတ်အငြိယဆုံးအခြေအနေဖြစ်တယ်လို့ပြောခဲ့ပါတယ်။အရင်ဘက်ကအင်္ဂါနေ့ကလည်းလူသားချင်းစာနာထောက်ထားရေးအတွက်၄ရက်ကြာပြစ်ခတ်တာရကြဖို့သူကတောင်းဆိုခဲ့ပါသေးတယ်။ဒီလိုခီးစဉ်မျိုးကိုသူသွားသင့်မသင့်ချင့်ချိန်ခဲ့ရပြီးမြဲကုလသမဂ္ဂတာဝန်ရှိသူတွေကလူကိုယ်တိုင်တွားရောက်ဖို့လိုအပ်ပါတယ်လို့ပြောတဲ့အတွက်ခုခီးစဉ်ဖြစ်လာတာပါ။